ဆိုင်ပြည်နယ်အတွင်းမှာဖမ်းဆီးခံထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့နဲ့ပတ်သက်သူတွေတန်ရနဲ့ဖမ်းဆီးခံရသူတွေပြန်လွတ်ပေးဖို့အတွက်ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒီကနေ့ဆန္ဒဖော်ထုတ်ခဲ့ကြပါတယ်အဲဒီမှာအဆိုပါအမှုတွေနဲ့ပတ်သက်ပြီးဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးအပါအဝင်အချက်၅ချက်ကိုလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်အပြည့်စုံကတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
အေဗီလာခုနှစ်ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမဆုံးအကြိမ်ဖြစ်ထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်တင့်မြင့်ဆောင်2016မှာတော့နိုင်ငံရေးကျင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေလွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ပြောဆိုလိုက်ပြီးတဲ့နောက်မှာတော့အေဗီလာ၈ရက်နေ့မှာကျောင်းသားနဲ့တက်ကြွလှုပ်ရှားသူတချို့ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။အေဘီလာ၉ရက်နေ့မှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အတွင်းမှာတော့ထိမ့်သိမ့်ခံနိုင်ရတဲ့ရခိုင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဆန္ဒထုတ်ပေါ်ခဲ့ကြကြောင်းကြောက်ဖြူမြို့ကလည်းဖြစ်အမ်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးစော်ဝင်းမြင့်ကအခုလိုပြောပြပါတယ်
။ဒီမှာဒီနေ့ဆိုတော့ကြောက်ဖြူမြို့ဖျားကြီးတောင်ဝင်းသာရှိတယ်။အဲ့မှာသူ့ရစားပြီးတော့ဆန္ဒပြကြတာ
။
ဖျားကြီးတောင်ပဲ။ငါလည်းတော့ဆရာတော်ဦးဆောင်ပြီးလို့လုပ်တယ်။အဲဒီကြော်တာနေရတော့တိုင်းသားလေးနဲ့ကံအဖွဲ့များအလုံးငင်းချင်ရင်စင်းနေဘွယ်တွေပါဝင်နိုင်ရေးတိုင်းသားဒေသများတွင်ပိုးစစ်စင်နေမှုများရပ်တန့်ပြီးသံလျာပြင်ဖန်စီခံရသူများလွတ်ပြေးရခိုင်ပြည်နယ်အနှံ့သံလျာပြင်ဖန်စီခံရသူများကိုတရားဥပဒေနဲ့အညီပေါ်ဆောင်ပေးနောက်ငါကတော့သံလျာပြင်ဖန်စီခြင်းနဲ့ရပ်တန့်ရေးဆိုပြီးတော့အဲ့ဒီဒီကြော်တာနေနဲ့ဆန္ဒပြရတာဖြစ်ပါတယ်လူကြီးက200ဝန်းကျင်ပါ
ကျောက်ဖြူမြို့နယ်တွင်ဆန္ဒပြမှုမှာတော့အမျိုးသားရေးသဘောဆောင်တဲ့လက္ခဏာတွေကိုမတွေ့ခဲ့ရကြောင်းကိုလည်းဆက်ပြောခဲ့ပါတယ်
။ဟိုအမျိုးသားရေးနဲ့မဆိုင်တော့ဘူးကအေးအေးနဲ့ပတ်သက်လို့လူကြီးဆိုင်ကြီးကိုပဲသူတို့လိုချင်တာတော့ပါပဲ
။ဟုတ်ကဲ့
ဒီနေရာမှာအေးအေးလို့ကမဆုံးသွားတာ။အေးအေးလို့တိုက်တော့မလို့တော့ဘူး
။တ
ိုင်းသားလေးနဲ့ကိုင်းနေကြီးဆိုင်ပေါ်မှုရယ်တိုင်းသားတွေကိုသူပြစ်ဆင်းမှုရတတ်မှုရယ်။ဆံရရနဲ့ကြီးတဲ့လူတွေကိုရတတ်မှုရယ်။အဲ့လိုပဲဆံရရနဲ့ဖန်ဆီးနောက်တော့မဖန်ဆီးဘူးရယ်ဆိုတာလေးတွေပေါ့ပါ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်တင့်မြင့်ဆောင်2016ထွက်လာပြီးတဲ့နောက်တစ်ရက်ဖြစ်တဲ့အေပီလ၈ရက်နေ့မှာတော့လက်မှတ်မှာထိမ့်သိမ်းခံထားရတဲ့ចောင်းသားတွေကိုပြန်လည်လွတ်ပေးခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားအားလုံးမလွတ်မြောက်သေးပေမဲ့အမှုရုပ်သိမ်းဖို့ကြံနေသေးတာတွေရှိနေသေးတာကြောင့်နှစ်သက်ကူရုပ်ပရက်ကုံဆုံးပြီးရုံးဖွင့်ချိန်မှာဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနောက်ထပ်ထွက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်တင့်မြင့်ဆောင်2016မှာရေးသားထားတာပါ။သက်ဆိုင်ရာအကျဉ်းထောင်အသီးသီးမှာပြည်ထောင်စခန့်နေရတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူငင်းသက်သာခွင့်ရရှိပြီးအမြန်ဆုံးလွတ်မြောက်နိုင်ရေးအတွက်လိုအပ်တဲ့စီစဉ်မှုများဆောင်ရွက်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်နှစ်မြင့်ဆောင်2016မှာရေးသားဖော်ပြထားပါတယ်ရှင်။